လက်တင်အမေရိကနိုင်ငံတွေကရှစ်ပြောင်းနေရောက်သူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်လာနေတာတွေကိုဟန့်ကြားပြီးတော့ဒီအတွက်မက္ကဆီကိုပို့ကုန်ပြီးအပေါ်မှာအမေရိကန်ကတွင်းကုန်ကုန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်ပေးလိုက်ပေမဲ့လို့မက္ကဆီကိုဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတ်ထရမ့်အနေနဲ့တွင်းကုန်ကုန်ပြန်လည်စီကြနိုင်တယ်လို့အမေရိကန်ဆိုရအရာရှိတွေကပြောဆိုလိုက်ပါတယ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီးမို့တနင်္လာနေ့ကစပြီးတော့မက္ကဆီကိုပို့ကုန်ပြီးအပေါ်တွင်းကုန်ကုန်900ရာခိုင်နှုန်းချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးလို့ဒေါ်နယ်ထရမ့်ကတွီတာစာမျက်နှာမှာရေးသားခဲ့တာပါမက္ကဆီကိုနိုင်ငံကနေတဆင်ပြီးအမေရိကန်တောင်ပိုင်းနယ်စပ်ကိုဝင်ရောက်လာတဲ့ရှစ်ပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်ဟန်တားပြီးတော့ဒီလိုတရားမဝင်ဝင်ရောက်မှုတွေကိုတိတိကျကျညှော့ကြသွားအောင်လုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်ဒေါ်နယ်ထရမ့်အနေနဲ့နိုင်ငံအတွင်းတရားမဝင်ရှစ်ပြောင်းဝင်ရောက်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ရည်ရွယ်ဆောင်ရွက်နေတာနဲ့အမျှအခုသဘောတူညီချက်ကိုရယူလိုက်တာဖြစ်ပြီးတော့တကယ်လို့အမေရိကန်ကံပတ်ကမျှော်မှန်းတယ်လို့မက္ကဆီကိုနိုင်ငံဘက်ကသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့အခွင့်အရေးစီးကျမှုပြန်လုပ်နိုင်တယ်လို့အမေရိကန်ဗန္ဓယေးဝန်ကြီးစတီဗန်မနူချင်းကဒီကနေ့နိုင်ငံမှာကျင်းပနေတဲ့ G20 စက်မှုဖွံ့ဖြိုးနိုင်ငံ20ကဗန္ဓယေးဝန်ကြီးတွေနဲ့အစည်းအဝေးပြင်ပမှာသတင်းစာတွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီကနေ့မေလအတွင်းမက္ကဆီကိုနိုင်ငံကနေတဆင်းအမေရိကန်ပြည်ထောင်စုရဲ့ကိုလူပေါင်း13,000ကျော်ဝင်ရောက်ခဲ့တယ်လို့ဒါဟာ2006ခုနှစ်ကစလို့လစဉ်ဝင်ရောက်မှုနှုန်းအမြင့်ဆုံးဖြစ်တယ်လို့အမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရရှင်